ဒီကနေ့ကျင်းပတဲ့ပြောင်စုလွှတ်တော်မှာ 2023-2024 ဒုတိယ6လပတ်နဲ့ 2024-2025 ဘဏ္ဍာရေးပထမလ6လပတ်တွေအတွက်ငွေစည်းရင်းဘတ်ဂျက်တွေနဲ့ပတ်သက်ပြီးဆွေးနွေးတော့အဓိကဘာတွေကိုများဆွေးနွေးဖြစ်ပါလဲရှင်
အဓိကတော့ပြည်တော်စုရဲ့ဗမာရန်ပုံငွေရဲ့ရငွေနဲ့သုံးငွေတွေကိုစစ်ဆေးရတာပေါ့ဒီအမှန်သုံးငွေဘယ်လောက်လဲအဲ့ဒီဟာမှာအမှန်သုံးငွေမှာအပေါ်မှာဘယ်လောက်ရကိုင်းလုံးစစ်ဆေးနိုင်ခဲ့တယ်အဲ့တော့နိုင်ငံတော်ကိုပြန်သွင်းတဲ့ငွေတွေက 22.69 ဘီလီယံကိုစစ်ဆေးပြီးပြန်လည်ပြီးတော့ပေါ့နော်ဖော်ထုတ်နိုင်တဲ့အတွက်တိုင်းပြည်ရဲ့ငွေတွေဆုံးရှုံးနေတာကနေကာကွယ်နိုင်ခဲ့တယ်ဆိုပြီးအဓိကရှင်းစစ်ချုပ်ရုံးကဖော်ပြတဲ့ပုံမှာကျွန်တော်တို့ဆွေးနွေးတာဖြစ်ပါတယ်အဲ့တော့ဝန်ကြီးဌာနတစ်ခုချင်းစီရဲ့အားမဲချက်တွေငွေစင်းအလွဲလွဲမှမှတုံးထားတဲ့ဟာတွေကိုကျွန်တော်တို့တွေ့ရတယ်အဲ့လိုဖြစ်တဲ့အတွက်အစီအစဉ်လိုက်ဆင်လိုက်တယ်ဆိုလို့ရှိရင်ဘယ်ဝန်ကြီးဌာနတွေကတော့ခုအချိန်အထိပေါ့တင်ကြတဲ့ကာလအထိမှာဆိုရင်ဘလောက်အထိတိုင်းပြည်ကိုပေးဖို့ငွေတွေကြံနေသေးတယ်ဆိုတဲ့ဟာမျိုးကိုလည်းကျွန်တော်တို့သိရတယ်ဒီပုံမှာလည်းဆွေးနွေးကြတယ်
โอเคสอดีซื้อนี่ชัดดีแท้ก็มาอะคือวินจีฐานะตะคู่ชิ้นสีมาตุ้ยชื่อได้อำมาฤเนี่ยปัดตะไปแล้วต้องตัดฉะส่วนยอดอสนามินโนบลาวที่เนี่ยที่ซื้อนี่ผิดตาชื่อแล้วရှင
်เชิงก็ไปท่าล่ะกั้นตัดท่าได้เชิงก็ตาเน่รอลูกเดียวกูวินฐานะตะคู่นักคู่แท้ปูบี้ไม่เปล่าနိုင်มาวุอีกาก็တော့บาเลยสรเอาหมายินสรซုံးเลยตะชู่ฤก็อล้วยต้องซาลุบเดสรเฮาก็เลยตุ้ยชื่อแก่ได้ดาบิเมอะอี้อยู่ผู้อาเน่เลยสรเฮาမျိုးจมารออะอีกาเข้าจะบาได้อะนองมาดีโลไม่ผิดเสียบาวุดีตุ้ยชื่อแก่ติฟอร์มาถัดပြီးတော့บานาစီမင်းစီကံတွေကိုသိရှိနားလည်အောင်ခမဆိုင်ရာဝန်ထမ်းတွေကိုလည်းလုပ်ငန်းဝင်တင်တန်းတွေပေးခြင်းတွေကိုလည်းဆောင်ရွက်တင်ပါတယ်ဆိုပြီးတော့ကျွန်တော်တို့ကဆွေးနွေးကြတယ်ဒါပေမဲ့အဲ့လိုမျိုးတွေကထက်ခါထက်ခါဖြစ်တယ်အဲ့လိုမျိုးထက်ခါထက်ခါပြောနိုင်တဲ့အတွက်လည်းပေါ့နော်ဒီစင်းစစ်ချုပ်ရုံးရဲ့စစ်ဆေးတွေ့ရှိချက်တွေမှာမင်းနဲ့ဝန်ကြီးဌာနတွေရဲ့အမှားတွေကနည်းလာတယ်လို့ကျွန်တော်တို့ပြောနိုင်ပါတယ
်ဟုတ်ကဲ့ဆိုတော့ဒီတော့နိုင်ငံတော်ဘတ်ဂျက်နဲ့တုံးနေတဲ့ဝန်ကြီးဌာနတွေထဲမှာပေါ့လေခုနိုင်ငံတော်ဘတ်ဂျက်ပေါ်မှာခေါင်းစဉ်တွေမှာပြီးတော့တုံးတာခုနပြောတယ်ပေါ့အလွဲသုံးစားကိစ္စတွေမှာဘလောက်အထိစိုးစိုးဝါးဝါဖြစ်နေရတွေ့ရလဲရှင
်အဲကျွန်တော်နမူနာပြောမယ်ဆိုလို့ရှိရင်ဒွေးမြူရေးရေလုံငန်းနဲ့ကျေလက် data ဖွံ့ဖြိုးရေးဝန်ကြီးဌာနဆိုလို့ရှိရင်ဒီတိတရံပုံငွေတွေတုံးဆက်ရမှာဆိုလို့ရှိရင်တော့သူတို့ဒီစည်ရင်းရှင်ငွေစုစာအုပ်တွေမှာဘဏ္ဍာနှစ်ကျော်လွန်တဲ့အထိထည့်သွင်းပြီးတုံးဆွဲထားတာမျိုးတွေဟာဘဏ္ဍာရေးစည်ရင်းညွှန်ကြားချက်နဲ့မတုံးဘူးဆိုတာမျိုးတွေတွေ့ရတယ်နောက်တစ်ခုကသက်ဆိုင်ရာမွေးမြူရေးနဲ့ကုသရေးဦးစီးဌာနရုံးတွေမှာကုန်ထုတ်ပြေစာအတူတွေတင်ပြထားတာမျိုးတွေရှိတယ်အဲနောက်ပြီးတော့ဒီပညာရေးဝန်ကြီးဌာနဆိုလို့ရှိရင်တော့ပြေစာအတူလက်မှတ်အတူဒါမျိုးတွေကိုလည်းတင်ပြထားတာမျိုးတွေကိုလည်းတွေ့ရှိစစ်ဆေးပြီးတော့တွေ့ရှိရတယ်နောက်ပြီးတော့တနိုင်ငံလုံးအကြောင်းတွေအတွက်ဆိုလို့ရှိရင်အင်တာတွေဆောက်လုပ်ဖို့ဆိုပြီးတော့ကျွန်တော်တို့ကြောင်းပေါင်း134ချောင်းအတွက်ရေနောက်အင်တာတွေမရှိဘူးတနိုင်ငံလုံးအတွက်ဆို2013-14ရာနေပြီးတော့ငွေကျပ်သန်းပေါင်း 84.50 တန်းကိုထုတ်ပေးပြီးတော့သူတို့စောက်လုပ်ခဲ့တယ်ဒါပေမဲ့အခုစည်ရင်စစ်တဲ့အချိန်ထိเนาะ2013ကနေပြီးတော့အခုအချိန်ထိကို68ချောင်းအတွက်ကလုပ်ငန်းပြည်စည်းမှုကိုတင်ပြနိုင်တယ်ကျန်တဲ့68ချောင်းအတွက်ကိုဘာထောက်ထားမှမတင်ပြနိုင်ဘူးနောက်တစ်ခုဆိုရင်အရန်ဆိုးွားတာကဒီလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနကသင်ပြဝန်ကြီးရဲ့ကချင်ပြည်နယ်ခရီးစဉ်မှာစစ်ပြေးဆောင်ဒုက္ခသည်တွေအတွက်ထောက်ပံ့ရန်ဆိုကြက်တန်းတရားထုတ်ယူခဲ့တယ်။ဒါပေမဲ့အဲ့တန်းတရားထုတ်ပြီးတော့အလူရှင်ပေါ်ရဲဆိုပြီးတော့အဲ့တန်းတရားကိုတခြားခေါင်းစဉ်၁၁ခုကိုလွှဲပြောင်းပြီးတုံးဆွဲထားတယ်။ကျမတို့ကဒါကိုမယုံကြည်တာမဟုတ်ပါဘူး။ခေါင်းစဉ်လွှဲပြောင်းတုံးဆွဲတယ်ဆိုရင်ဘယ်နေရာတွေမှာတုံးဆွဲခဲ့တယ်ဆိုတာကိုလည်းကျမတို့ပြရမယ်။ခုနအလူရှင်ပေါ်လို့ကြက်တန်းတရားကိုဒီကချင်ပြည်နယ်ဖြစ်တဲ့ဖားခါပလဝဖလန်းနဲ့တီးတိမ်မြို့မှာရှိတဲ့ကျေးရွာတွေကိုစံတဲ့ငွေသားတွေကိုကြက်တန်း90ဘူထောက်ပံ့တယ်လို့ပြောထားတယ်။ဒါပေမဲ့အိမ်တော်စုတစုချင်းစီကနေပြီးတော့လက်ခံရရှိကြောင်းကိုတင်ပြနိုင်မှုမရှိဘူး။အဲ့တော့ကျမတို့ကသက်ဆိုင်ဝန်ကြီးဌာနကပြည်ပြည်ချာကျမတို့အပေါ်မှာဘယ်နေရာမှာရှုခဲ့တယ်ဆိုတဲ့ဟာမျိုးကိုသိသိချာပြန်လည်ရှင်းပြဖို့လိုအပ်ပါတယ်လို့ကျမတို့ကတော့မေးခွန်းတွေထုတ်ထားတာရှိတယ်။ဒါပေမဲ့ဒီနေ့တော့သူတို့မဖြေနိုင်ဘူးဖြစ်တဲ့အတွက်နောက်လာမယ့်အင်္ဂါနေ့မှာဖြေပါမယ်လို့ပြောပါပါတယ
်။ဟုတ်ကဲ့။အဲ့တော့ဝန်ကြီးဌာနတွေမှာဒီနိုင်ငံတော်ဘတ်ဂျက်အသုံးစရိတ်နဲ့ပတ်သက်ပြီးတော့ခုနကလိုမျိုးခေါင်းစဉ်လွှဲမှားပြီးတုံးတာတွေအလွဲသုံးစားတွေရှိလာရင်အရေးယူမှုအပိုင်းကရောဘယ်လောက်ထိတိတိယရောက်ရှိတာမျိုးတွေ့ရပါလဲ။ဒေါ်ဆန္ဒမင်းဘယ်လိုသုံးသပ်ပါလဲရှင်
။ထိတိယရောက်အရေးယူမှုအားနည်းတယ်လို့ကျမတို့ပြောကျင်တယ်။ထိတိယရောက်ကြက်မှတ်ကုတ်ကဲမှုအားနည်းလို့ဌာနအဖွဲ့အစည်းတွေရဲ့ငွေကြေးတုံးဆဲမှုကပွင့်လင်းမြင်သာမှုမရှိတော့ပဲမလိုလားအပ်တဲ့အလွဲသုံးစားမှုတွေဖြစ်နေပါတယ်လို့ကျမထောက်ပြကျင်ပါတယ်
။ဟုတ်ကဲ့ဒေါ်ဆန္ဒမင်းခုလိုဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်။